Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်ဒီဇင်ဘာလ22ရက်တနင်္လာနေ့ညနေပိုင်းအတွက် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုအဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်အောင်လင်းဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဩစတြေးလျနိုင်ငံမှာတရားခဏကိုဖမ်းဆီးတိုက်ခတ်ခဲ့တဲ့တနတ်သမားနဲ့အတူနေထိုင်သူအမျိုးသမီးတွေအာမခံပေးထားတာကိုတရားရုံးကပြန်လည်ရုပ်သိမ်းလိုက်ပါတယ်ဆိုနီရုပ်ရှင်လုပ်ငန်းပေါ်စိုက်ဘာတိုက်ခတ်မှုမှာတရုတ်နိုင်ငံကနေရာတချို့ကိုမြောက်ကိုရီးယားကတုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့မသေးရဘူးလို့တရုတ်နိုင်ငံကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီကနေ့သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတူတွေထဲမှာဆိုရင်တော့စကိုင်းတိုင်းမုံရခရိုင်ဆလင်းကြီးမြို့နယ်တွေကလဘရောင်းတောင်စီမံကိန်းထဲမှာဒေသခံပြည်သူတွေနဲ့ရဲလုံယုံရေးတွေတင်းမာမှုဖြစ်ပြီးတော့ဒေသခံတအူးတနက်ပစ်ခံရလို့တည်ဆုံသွားပါတယ်ဒဏ်ရာရသူတွေကလည်းအများပြားရှိနေပါတယ်နောက်ပြီးတော့ဒီလိုလူတည်ဆုံမှုအထိဖြစ်ရတာကအာဏာပိုင်တွေရဲ့ကင်တွယ်မှုအားနည်းတာကြောင့်လို့88ကဝေဖန်လိုက်ပြီးတော့လဘရောင်းတောင်စုံစမ်းရေးကော်မရှင်ရဲ့တုံ့ပြန်ချက်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်တစ်ဆက်တည်းမှာပဲရန်ကုန်မှာဆန္ဒထုတ်ဖော်လို့88ခေါင်းဆောင်ကိုကိုကြီးဘာကြောင့်အရေးယူခံရပါသလဲဆိုတဲ့သတင်းမှာတော့
ဒီနေရာမှာဖြစ်နေတဲ့အဖြစ်အပျက်ကိုအများပြည်သူသိအောင်ကျွန်တော်တို့ကမဖော်ထုတ်နိုင်ပဲနဲ့အုတ်တိုင်းခတ်ထားတဲ့တိုက်ကစံကွင်းထဲမှာကျွန်တော်တို့ကဆန္ဒဖော်ထုတ်ရမယ်ဆိုရင
်ဒါကတော့ဘာကြောင့်ခွင့်ပြုမိတ်မကြတဲ့နေရာမှာဆန္ဒဖော်ထုတ်ရပါသလဲဆိုတာဥကိုကိုကြီးပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုရင်ဆုံးကတော့တနင်္လာနေ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မတ်တိန်ခီထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ဩစတြေးလျနိုင်ငံစီနီမြို့မှာပြီးခဲ့တဲ့သတင်းပတ်ထက်တရားခဏနေဖမ်းဆီးတိုက်ခတ်ခဲ့တဲ့အီရန်နိုင်ငံဘွားဩစတြေးလျနိုင်ငံသားနဲ့အတူနေထိုင်သူအမျိုးသမီးတွေအာမခံပေးထားတာကိုတရားရုံးကပြန်လည်ရုပ်သိမ်းလိုက်ပါတယ်။တရားခဏ18ရက်ကို16နာရီကျော်ကြာဖမ်းဆီးထားတဲ့ချောကလက်ကဖေးဆန်ကိုလွန်ကျွေးတဲ့ဖွဲ့ဝင်တွေဝင်ရောက်စီးနင်းရမှာတော့တနတ်သမားမန်ဟာမွန်မွန်နစ်နဲ့တရားခဏနှစ်ယောက်လည်းသေဆုံးခဲ့တာပါ။တနတ်သမားနဲ့အတူနေထိုင်သူအမျိုးသမီးအမေရာဒရော့တစ်ကိုတော့မွန်နစ်ရဲ့ဇနီးဟောင်းဖြစ်သူကိုတပ်ဖြတ်မှုနဲ့တရားဆက်ဆုထားတာဖြစ်ပေမဲ့အာမခံနဲ့ပြန်လွတ်ပေးထားတာဖြစ်ပါတယ်။ AP သတင်းတပုတ်မှာတော့မွန်နစ်ရဲ့ဇနီးဟောင်းဟာဓာတ်နဲ့ထိုးမိရှို့တပ်ဖြတ်ခံခဲ့ရတာလို့ဖော်ပြထားတာပါ။သေဆုံးသွားသူတနတ်သမားမွန်နစ်ကိုတော့လူသတ်မှုမှာကြံရပါဖြစ်နဲ့တရားဆက်ဆုထားတာဖြစ်တယ်လို့လိမ်မင်းဆိုင်ရာစော်ကားမှုတွေမဖွဲ့မရပြုမှုတွေအတွက်အမှုပေါင်း40ကျော်နဲ့လည်းသူဟာရင်ဆိုင်နေရတာဖြစ်ပါတယ်။အီရန်နိုင်ငံမှာဖမ်းဆီးရေးယူခံရမယ့်အခြေအနေတွေကြောင့်ဆိုပြီးသူဟာဩစတြေးလျနိုင်ငံကိုလွန်ခဲ့တဲ့နှစ်20ရောကထွက်ပြေးရောက်ရှိနေသူတူဖြစ်ပါတယ်။သူကသူဘာသာရေးခေါင်းဆောင်တူဖြစ်သတင်းမီဒီယာတွေကိုရင်ညွှန်းပြောဆိုလေးရှိတဲ့သူတူဖြစ်လို့ပေရင်နက်ခတ်အောက်လန်းပညာတွေမှာကျွမ်းကျင်သူတယောက်လို့လည်းသူကသူကြီးညာထားသူဖြစ်ပါတယ်။
တောင်ကိုရီးယားနျူကလ িয়ার ဓာတ်အားဖြင့်စက်ရုံကိုစီမံခန့်ခွဲနေတဲ့ကွန်ပျူတာတွေစိုက်ဘာဖောက်ထွင်းခံရတယ်လို့တောင်ကိုရီးယားကပြောပါရတယ်။အခုစိုက်ဘာတိုက်ခိုက်ခံရမှုကြောင့်နိုင်ငံရဲ့ဓာတ်ပေါင်းပို23ခုလို့ရဲ့ဘေးကင်းလုံခြုံရေးအပေါ်မှာတော့တက်ရောက်မှုမရှိဘူးဆိုပြီးတောင်ကိုရီးယားအစိုးရနဲ့ Korea Hydro and Nuclear Power Company အရာရှိတို့ကပြောပါရတယ်။ကွန်ပျူတာဖောက်ထွင်းသူလို့တန်တရာရှိရသူကပြီးခဲ့တဲ့သတင်းဖတ်တုန်းကနျူကလ িয়ার ဓာတ်ပေါင်းပို့ရဲ့အချက်အလက်တွေကိုဖော်ပြဖို့ Twitter အကောင့်ကိုအသုံးပြုခဲ့ပါရတယ်။ဒီကွန်ပျူတာအချက်အလက်တွေဖောက်ထွင်းရယူထားသူဟက်ကာကတက်တန်းရှင်းနေပြီဖြစ်တဲ့နျူကလ িয়ার ဓာတ်ပေါင်းပို၃ခုကိုကြာသာပတိနေမှာပိတ်မပစ်ဘူးဆိုရင်အချက်အလက်တွေကိုဒီထက်ပိုပြီးလူသိရှင်ကြားထုတ်ပြန်မယ်လို့လည်းချင်းချောက်ခဲ့တာပါအခုစိုက်ဘာတိုက်ခိုက်ခံရမှုကြောင့်မြောက်ကိုရီးယားတို့ဟာဆက်မှုလုပ်ငန်းတွေနဲ့လူမှုရေးကဏ္ဍတွေကိုပိတ်မထားပြီးစိုက်ဘာတိုက်ခိုက်မှုတွေလှုံ့ဆော်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်အမေရိကန်တို့ကဆိုနီရုပ်ရှင်ထုတ်လုပ်ရင်အင်တာနက်စိုက်ဘာဖောက်ထွင်းခံရမှုဟာမြောက်ကိုရီးယားအစိုးရမှတာဝန်ရှိတယ်လို့စစ်ဆွဲပြောဆိုပြီးနောက်ပိုင်းအခုလိုစိုးရိမ်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားတို့ဘက်ကတော့ဆိုနီရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းရဲ့ကွန်ပျူတာအင်တာနက်ဖောက်ထွင်းမှုဟာသူတို့နဲ့ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်ရှင်
။ Sony Pictures ရုပ်ရှင်လုပ်ငန်းပေါ်အင်တာနက်ဖောက်ထွင်းသူတွေဝင်ရောက်တိုက်ခိုက်ဖို့တရုတ်နိုင်ငံကနေရာတချို့ကိုမြောက်ကိုရီးယားကအသုံးချခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့မှန်မသေးရဘူးလို့တရုတ်နိုင်ငံကပြောလိုက်ပါတယ်။စိုက်ဘာတိုက်ခိုက်မှုတွေကိုဘလို့ပုံစံမျိုးနဲ့ပဲဖြစ်ဖြစ်တရုတ်နိုင်ငံကလက်မခံဆန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကဒီကနေ့ပဲပြောဆိုလိုက်တာဖြစ်ပေမဲ့လုံလောက်တဲ့သတင်းအချက်လက်မရသေးပဲကောက်ချက်မချလို့တဲ့အကြောင်းလဲပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားကစိုက်ဘာတိုက်ခိုက်မှုတွေကိုဟန်တားနိုင်မှုတရုတ်နိုင်ငံရဲ့အကူအညီကိုတောင်းခံထားပါတယ်။ဒါမှလည်းအမေရိကန်ကုမ္ပဏီတွေရဲ့ပြိုင်ဆိုင်မှုနဲ့အလုတ်ကန်တွေကိုပါထိခိုက်တဲ့အထိအမေရိကန်ကာဝေးဆိုင်ရာလေဝဲချက်တွေကိုတရုတ်နိုင်ငံကအင်တာနက်ပေါ်ကတဆင့်ခိုးယူနေတယ်လို့ဆွတ်ဆွဲထားတဲ့အတွက်အခုလိုအကူအညီတောင်းခံမှုမှာအခက်အခဲတွေနဲ့လည်းကြုံရနိုင်ပါတယ်။ အမေရိကန်သမ္မတဘရက်အိုဘားမားကတော့ဆိုနီကုမ္ပဏီတက်ခတ်မှုမှာတာဝန်ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကဆွဆွဲနေတဲ့မြက်ကိုရီးယားကိုအစိုးရကူတိုင်းအကြမ်းဖက်မှုတွေကိုခမခဋလုပ်နေတဲ့နိုင်ငံတစ်ခုအဖြစ်စည်ရင်းသွင်းတဲ့မတင်ပြန်လည်သုံးသပ်နေတဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားတာပါ Hackers ရဲ့တက်ခတ်မှုပေါ်စစ်ကြင်ညာတဲ့လုပ်ရက်တစ်ခုလို့ယူဆမှထားပေမဲ့ထိခိုက်နစ်နာမှုကြီးမားလို့နဲ့အင်တာနက်ပေါ်ကစူပူရန်ကားမှုအဖြစ်မြင်တဲ့အကြောင်းလဲအမေရိကန်ရုတ်တံ CNN ရဲ့နိုင်ငံတော်အခြေပြဆွေးနွေးခန်းအစီအစဉ်မှာသမ္မတကပြောကြားခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံကလည်းဆိုနီကုမ္ပဏီတက်ခတ်ခံရမှုအတွက်ပြစ်တင်ရှုတ်ချခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့နီနီကကတ်ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းဂျပန်ဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ယိုရှိဟိဒါဆူဟာကဒီကနေ့ပဲပြောဆိုခဲ့တာပါအင်တာနက်ဆိုက်ဘာတက်ခတ်မှုတွေကဂျပန်နိုင်ငံအမျိုးသားလူညွန်ရေးအတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားကတော့ဆိုနီကုမ္ပဏီရဲ့အင်တာနက်ကွန်ရက်တွေအီးမေးလ်တွေနဲ့ပုဂ္ဂိုလ်ရေးအချက်အလက်တွေကိုဖောက်ထွင်းဖော်ပြခဲ့ရတဲ့အရသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆိုထားတာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုလှုပ်ချံမှုအမေရိကန်ဗဟိုထောင်လိုင်းအေဂျင်စီ CIA ကသတင်းတောင်တစ်ယောက်ကိုငှားရမ်းခဲ့တဲ့အကြောင်းဟာတရုတ်ရှင်ဖြစ်ရိုက်ကူးထားတဲ့ဒီအင်တာဗျူးစကားကိုကြည့်တဲ့သူတွေအနေနဲ့ခါတိရဲ့အကျိုးဆက်တွေခံစားရမယ်ဆိုပြီးငင်းချမ်းရေးကိုကာကွယ်ဆောက်ရှောက်သူများလို့အမည်ပေးထားတဲ့ Hackers တွေကချင်းချောက်သတိပေးထားတာဖြစ်ပါတယ်
ပြီးခဲ့တဲ့စနေနေ့နေကင်းကြောင်တောင်အချိန်ကြီးကားထဲမှာထိုင်နေတဲ့နယူးယောက်ရဲရာရှိနှစ်ဦးကိုလက်ရကန်းအကွာကနေတနတ်နဲ့ပြစ်ခတ်ခဲ့တာကိုအမေရိကန်သမ္မတအိုဘားမားကရှုတ်ချလိုက်ပါတယ်။ရဲရင်တဲ့လူနှစ်ယောက်တို့ဟာသူတို့ကိုချစ်ခင်သူတွေရှိရာအိမ်ကိုပြန်နိုင်တော့မှာမဟုတ်ဘူးဆိုပြီးသမ္မတအိုဘားမားကဟာဝိုင်အပန်းဖြေခီးစဉ်အတွင်းမှာပြောဆိုခဲ့တာပါ။အကြောင်းမဲ့တသက်ပြစ်ခတ်တပ်ဖြတ်ခဲ့မှုလည်းဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။သမ္မတအိုဘားမားဟာအခုကိစ္စအပေါ်မှာဝမ်းနည်းချေကွဲရကြောင်းကိုနယူးယောက်မြို့တော်ရဲ့ရဲမင်းကြီးဝီလျံဘရတန်ကိုမနေ့ကဖုံးဆက်ခဲ့တယ်လို့အင်ဗျူရောကပြောပါရယ်။အမေရိကန်ပြည်သူတွေအကြမ်းဖက်မှုတွေကိုလက်သင့်မခံကြဘူးနဲ့နာကျင်မှုတွေကိုအဆုံးသတ်စေရေးအသုံးနှုံးတွေပြောင်းလဲသုံးနှုံးကြဖို့ကိုလည်းသမ္မတအိုဘားမားကထပ်ပြီးတော့တိုက်တွန်းပါရယ်။အခုတနက်နဲ့ပြစ်ခတ်ခံရလို့တည်ဆုံခဲ့ကြရတဲ့ရဲရာရှိနှစ်ဦးတို့ကဝမ်ဂျန်လီယိုနဲ့ရက်ဖယ်ရာမိုစ်တို့ဖြစ်ပါရယ်။သူတို့နှစ်ဦးကနယူးယောက်ပြည်နယ်ဘရုတ်ကလင်းမြို့ Bradford Stuyvesant အရက်မှာကားထဲမှာထိုင်နေစဉ်အတွင်းအသက်28နှစ်အရွယ် Ismail Brinsley ကသူတို့စီကိုလမ်းလျှောက်လာပြီးတော့တနတ်နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်။တနတ်သမား Brinsley ကတော့မြေအောက်ယထာဘူရာယုံစီကိုပြေးသွားခဲ့ပြီးတော့နောက်မှာသူ့ကိုယ်သူတတ်တည်ခဲ့ပါတယ်ရှင်။
ယူအေမေကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမေကအတန်မြန်မာဘာသာစီစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားနိုင်ငံမှာစီးပွားရေးပြဿနာတွေကြုံတွေ့နေရတာဟာရုရှားသမ္မတအနေနဲ့အမေရိကန်ပြည်ထောင်စုကိုရောသူ့အပေါ်မှာပါအသာရအောင်မလုပ်နိုင်ဘူးဆိုတာကိုပြသရောက်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဟာစစ်တပ်ရင်ကစားရမှာကြွန့်ကျင်သူတူလို့ယူကရိန်းရေးနဲ့ပတ်သက်လို့အမေရိကန်နဲ့အနောက်နိုင်ငံတွေကိုအနံ့ယူခဲ့တယ်ဆိုတဲ့အယူဆကိုသူ့အနေနဲ့လက်မခံတဲ့အကြောင်းသမ္မတအိုဘားမားကအမေရိကန်ရုပ်သံ CNN နဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောဆိုခဲ့တာပါသမ္မတပူတင်ဟာရုရှားရူဘယ်ငွေပြိုကွဲမှုဗန်ဒာရေးအချက်တဲတွေနဲ့စီးပွားရေးကျဆင်းမှုတွေကိုရင်ဆိုင်နေရတယ်လို့လည်းသမ္မတအိုဘားမားကထောက်ပြခဲ့ပါတယ်ဒီနေ့စမ်းပိုင်းမှာပဲယူကရိန်းနဲ့ခရိုင်းမီးယားဒေသကိုရုရှားနိုင်ငံတွင်တွတ်တွင်းခဲ့တဲ့အတွက်အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့ပြီးနောက်ပိုင်းမှာပဲရုရှားနိုင်ငံကငွေတန်ဖိုးကျဆင်းမှုအခြေအနေတွေပုံမဆိုးဝါးလာခဲ့တာပါရေနံစင်းနှုန်းနဲ့ရူဘယ်ငွေတန်ဖိုးကျဆင်းမှုတွေကြောင့်စီးပွားရေးချွတ်ချုံချမဲ့အခြေအနေတွေနဲ့ကြုံနေရပေမဲ့ရုရှားသမ္မတကတော့ဆက်လက်အန္တရာယ်ဖြစ်ပါတယ်ရှေ့လာမဲ့နေ့တွေလတွေမှာကြုံလာရမယ့်အခက်အခဲတွေအတွက်ရုရှားနိုင်ငံသားတွေအသင့်ပြင်ထားကြဖို့လည်းရုရှားသမ္မတကတိုက်တွန်းထားပါတယ်
မနေ့ကကျင်းပခဲ့တဲ့တူနီရှားသမ္မတရွေးကောက်ပွဲတရားဝင်မဲရလတ်တွေကိုတူနီရှားပြည်သူတွေစောင့်ဆိုင်နေကြပါတယ်။အခုရွေးကောက်ပွဲကတော့ဒီမိုကရေစီစနစ်စီဥတည်စေမဲ့နိုင်ငံရဲ့သမိုင်းမှတ်တမ်းတစ်ခုအဖြစ်လဲရှုမြင်ကြပါတယ်။အကျိုးမဲရလတ်တွေထွက်မလာသေးပေမဲ့လည်းသမ္မတလောင်း BG Guide SSC ရဲ့ Islamic စန့်ကျင်ရေးပါတီကပြိုင်ဘက်ယာယီသမ္မတမွန်ဆက်မာဇူကီကိုအနိုင်ရတယ်လို့ပြောဆိုနေပါတယ်။မဲပေးပွဲအစအဦးအခြေအနေတွေအရတော့အသက်88နှစ်အရွယ်ဝင်းကြီးဟောင်း Mr. SFC ကအနိုင်ရနေတာဖြစ်တယ်လို့သူ့ရဲ့မဲဆွယ်စည်းရုံးရေးမှူးကပြောပါတယ်။ဒါ့ပြင်လည်းပြိုင်ဘက် Mr. Bazuki ရဲ့မဲဆွယ်စည်းရုံးရေးမှူးကတော့အခုပြောဆိုချက်ကိုညှင်းပယ်ထားပါတယ်။မနေ့ကကျင်းပတဲ့တူနီရှားရွေးကောက်ပွဲကတော့တူနီရှားနိုင်ငံရဲ့2011ခုနှစ်သမ္မတဇိုင်းအယ်လ်အဗ်ဒင်ဘင်အလီကိုဖျောက်ချခဲ့ကြတဲ့အာရဗ်နွေဦးတော်လှန်ရေးပြီးချိန်ကစလို့နိုင်ငံပြုပြင်ပြောင်းလဲရေးရဲ့နောက်ဆုံးအဆင့်လည်းဖြစ်ပါရဲ့ရှင်။
ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တဲ့စာတင်ကြောင်းတောင်တက်ခက်ခံရမှုလို့ထိုင်းလန်တုံလုံးဖွဲ့ရတက်ခက်မှုမျိုးထပ်လုပ်ဖို့အကြမ်းဖက်သမားတွေကစီစဉ်နေတယ်ဆိုတဲ့သတင်းတွေရရှိထားတဲ့အကြောင်းပြည်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မသိင်ကြီးထိုက်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်နေတဲ့ Radio တန်လွင့်စီစဉ်တွေကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။သောတာရှင်တွေကိုအခုအရင်ဆုံးတင်ဆက်ပေးမယ့်သတင်းလွှာကတော့စကိုင်းတိုင်းလက်ပောင်းတောင်ဒေသကနောက်ဆုံးရအခြေအနေဖြစ်ပါတယ်။စကိုင်းတိုင်းမိုးရွာခရိုင်စလင်းကြီးမြို့နယ်ကလက်ပောင်းတောင်စီမံကိန်းထဲမှာဝမ်ပေါင်ကုမ္ပဏီဘက်ကမြေတွေကိုခြံခတ်တာကိုတားဆီးကန့်ကွက်တဲ့ဒေသခံပြည်သူတွေနဲ့ရဲလုံခြုံရေးတွေကြားတင်းမာမှုတွေဖြစ်ပြီးတော့ဒေသခံတအူတနက်ပစ်ခံရလို့တေဆုံးသွားပါတယ်။ဒဏ်ရာရသူတွေကလည်းအများအပြားရှိနေပါတယ်။နောက်ဆုံးရအခြေအနေကိုတော့မအေးမှပြောပြပေးပါရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပောင်းတောင်ကျင်းဒီစီမံကိန်းအတွက်ဆိုပြီးရော့ချင်းမယူထားတဲ့ဒေသခံတွေရဲ့မြေတွေကိုမြန်မာဝမ်ပေါင်ကုမ္ပဏီကခြံစည်းရိုးအတင်းခရာကနေတင်းမာမှုတွေဖြစ်ပြီးမိုးကြိုးမြင့်ရွာကတောင်သူတူတနက်ထိမှန်တည်ဆုံးခဲ့တာအပြင်ဒဏ်ရာရသူတွေအများအပြားရှိကြောင်းမိုးကြိုးမြင့်ရွာသားတူကပြောပါတယ်
။ဆယ်ရက်ကရောက်40ကျော်တယ်မှာသူကလူတင်းနံပန်ရသူတွေကိုစေးုံပို့နေတယ်မှိုင်း။ပြင်းတယ်နဲ့6ရက်9ရက်လောက်ရှိတယ်မှိုင်း။အဲတော့ဒေါခင်ဝင်းရောဥတော်တနက်မှန်စီရောတည်ဆုံးသွားပြီမှိုင်း။စက်မှန်တာလို့ဗတ်စက်မှန်တာလက်မှန်တာတွေရှိတယ်။ပြီးတော့သူတွေအင်္ဂါမှန်ပြီးတော့မျက်နှာတွေမှန်တဲ့လူတွေရှိတယ်။ဟိုတန်ရတဲ့လူတွေကတော့စီမောက်ထားတဲ့လူကစေးုံခေါ်သွားတယ်။စီဘူးကမိုးကျုပ်ပြင်တောင်ရွာအာဦးမိုင်း။ဟုတ်ကဲ့ပြီးတော့မိုးကျုပ်ပြင်တောင်ရွာကကိုတန်လုံး။ကိုကျော်မြေတိတ်ပြီးတော့ဒေါ်မီတူဟုတ်မိုင်းအဲ့ဒီလူတွေကတော့ပြင်းထန်တန်ထားတာမိုင်း။သူဦးမိုင်းနဲ့ဒီကိုကျော်မြေတိတ်ကတော့တော်တော်ကြီးကိုကြီးမားတဲ့အတွက်စေးုံကိုပို့ထားတယ်။တွေးလို့ပြီးတော့တတိတွေလစ်နေတာပေါ့နော်မိုင်
း။ဒေသခံဇီရော့ရွာဆမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဖြစ်တဲ့ဦးအားလောကကတော့ရဲတွေအပြင်ဝမ်ပေါင်ကုမ္ပဏီဝန်ထမ်းတွေပါပါဝင်ကြောင်းပြောပြပါတယ်
။ဒီစစ်ရုံးအစ်စ်ဒီပေါ်ဗျာ။ပေါ်တိုင်းပေါ်တိုင်းမှာအနည်းဆုံးဒီဗရန်ကုနေရာမျိုးဆိုရင်အနည်းဆုံး200အထိပါမယ်ဗျာ။ဒီ30တန်းနဲ့တုံချားမှာဆိုရင်အနည်းဆုံး50လောက်တိရှိတယ်။အဲမိုးကြိုးပြင်ပတ်မှာလည်းအများကြီးပဲအဲတရုတ်တီကိုတိုင်းပဲသူတို့ပါဝင်ပြီးတော့လာတာတွေဒီလောက်ကင်ဆောင်ရွက်လာတွေတွေ့ရတယ်ဗျာ။အဲသူတို့လက်ထဲမှာတော့ဗျာဟိုဒီပေါ့စိန်ပေါ်ရဲရင်ခေါ်တာပေါ့အဲ့ဒါမျိုးတွေနဲ့လူလူတွေကိုအဲလိုက်ပြီးတော့ခုတ်တယ်အမျိုးတွေလိုက်ရမ်းတာမျိုးတွေဒီအစ်စ်ညှောက်လာလေရရုပ်တွေကိုယ်တိုင်းပါခလုတ်သားတွေလည်းဒီပါတယ်ပေါ့နော်သူတို့
မနေ့ပိုင်းကစပြီးတင်းမာမှုတွေဖြစ်နေပြီးယာနဲ့ချီရှိတဲ့ရဲရင်အားတွေဝမ်ပေါင်ကုမ္ပဏီကယာနဲ့ချီရှိတဲ့သူ့ရဲ့လုံခြုံရေးဝန်ထမ်းတွေကိုတုံးပြီးဒိုင်းတွေကတောင်သူတွေရဲ့လေယာဉ်မြေတွေကိုစီးနှင်းခဲ့သလိုတောင်သူတွေကလည်းမြေတူးဆက်ကြီးတွေရှေ့မှာလှဲအိပ်ပြီးသူတို့မြေတွေကိုမသိမ်းဖို့အတွက်ကန့်ကွက်ခဲ့ကြပါတယ်။နေ့လယ်ပိုင်းမှာတော့တနက်နဲ့ပြစ်ခတ်မှုတွေရှိခဲ့ပြီးတဦးကတော့ပွဲချင်းပြီးတိတ်ဆုံးခဲ့သလိုတဦးကတော့ခြေထောက်မှာပြင်းထန်တဲ့ဒဏ်ရာရခဲ့တာပါ။ဒီလိုပြစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့ရင်းမာပင်ခရိုင်ရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတာဝန်ကျရဲရာရှိတဦးကပြစ်ခတ်မှုမရှိပါဘူးဆိုပြီးညင်းဆိုပါတယ်။လက်ပောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်အဲ့ဒီဒေသရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါခင်ဆန်းလိုင်ကတော့လက်ရှိပြစ်ခတ်မှုတွေနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိတယ်လဲဆိုတာကိုမေးခွန်းထုတ်ခဲ့ပါတယ်
။အခုလိုပြစ်ခတ်နေတဲ့ဒေသတွေကဝမ်ပေါင်းကုမ္ပဏီကပြစ်ခတ်တာလားဒါမှမဟုတ်ရင်အခုဝမ်ပေါင်းကုမ္ပဏီကကွယ်ပေးနေတဲ့ရဲတပ်ဖွဲ့ကနေပြီးတော့ပဲဝင်ပြီးတော့ပြစ်ခတ်တာလားဆိုတာကိုကျွန်မဒီကိစ္စကိုရှင်းရှင်းလင်းလင်းအခုချိန်မှမသိရသေးဘူး။အဲ့တော့ကျွန်မဒီတိုင်းဒေသကြီးမှာရှိတဲ့တက်ဆိုင်ရာအတောင်ရှိတဲ့ပုံကောင်များကိုကျွန်မဖုန်းနဲ့ဆက်သွယ်ပြီးတော့မေးမြန်းတယ်။သို့တော့ကျွန်မရဲ့ဖုန်းကိုဘယ်သူမှမကင်ဘူး။ခုချိန်ကြီးလည်းကျွန်မတို့ပြည့်ရှင်းတာမရှိဘူး။ဘယ်သူကတာဝန်ယူမှာလဲ၊ဘယ်သူကတာဝန်ခံမှာလဲဆိုတော့ဟာကိုကျွန်မတို့လည်းဒါကိုသိချင်တယ်။နိုင်ငံတော်ကနေပြောမှဒီရဲတပ်ဖွဲ့ကနေဒီကွန်မြူနီဘက်ကနေကာကွယ်ပေးပြီးတဲ့ခါကျတော့ဒေသခံတွေကိုအခုလိုပြစ်ခတ်တာမျိုးတွေမကြကနဖြစ်နေတာကလည်းဒါကျွန်မတို့တိုင်းပြည်ကဒါအစီအမံမှမကောင်းတဲ့အခြေအနေတွေတရားလို့လည်းကျွန်မတို့ဒီလိုပဲမြင်နေရှင်း။
မြန်မာဝမ်ပေါင်ကုမ္ပဏီကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီကနေ့မှပဲဝမ်ပေါင်ကုမ္ပဏီကသတင်းထုတ်ပြန်ရမှာမြန်မာနိုင်ငံဟာဒီစီမံကိန်းကြောင့်တစ်နှစ်ကိုစီးပွားရေးဆိုင်ရာအကျိုးအမြတ်တန်ပေါင်း140နဲ့ပစ္စည်းဝယ်ယူမှုကနေတန်ပေါင်း150လောက်ရမယ်လို့ခန့်မှန်းကြောင်းအဲ့ဒီထဲကအသတင်းအကျိုးအမြတ်ထဲကနေဒေသခံလူထုအတွက်200ခန့်နှုန်းသုံးဆွဲမှဖြစ်ကြောင်းဒေသခံအများစုကရော့ကျေးယူထားပြီးဖြစ်ကြောင်းနဲ့ကျင်းဒီစီမံကိန်းအတွက်ဒေသခံအများစုကထောက်ခံတယ်လို့យေသားထားပါတယ်။ဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့တော့သတင်းထုတ်ပြန်ချက်မှာပါဝင်ခြင်းမရှိပါဘူး။လက်ပောင်းတောင်ဒေသရဲ့ပြစ်ခတ်မှုတွေကခုမှမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်နှစ်ခန့်က ရင်းနှီးစီမံကိန်းကိုကန့်ကွက်သဘိမ့်ဖောက်ခဲ့တဲ့တန်ခါအများစုပါဝင်တဲ့အင်အားတရာကျော်ကိုမီးလောင်ဘုံနဲ့ဖြိုခွဲခဲ့ပြီးတဲ့နောက်ပိုင်းမှာမကြာခဏဆိုသလိုတင်းမာမှုတွေရှိနေပြီးဒေသခံအနေနဲ့ကုမ္ပဏီတွေတင်းမာမှုဖြစ်တိုင်းအ ਨੇ ဆုံးပြစ်ခတ်မှုကတော့ရှိနေတာပါအ ਨੇ ဆုံးပြစ်ခတ်မှုတွေကတော့ရှိနေတာပါဒေသခံအနေနဲ့တင်းမာမှုတွေဖြေရှင်းနိုင်ဖို့လက်ပတော်တောင်စုံစမ်းစစ်ဆေးကော်မတီရဲ့အစီရင်ခံစာကိုကောင်ထယ်ဖော်တဲ့ကော်မတီနဲ့ညှိနှိုင်းဆွေးနွေးနိုင်ဖို့လွှတ်တော်မှာတင်ပြခဲ့ပေမဲ့သူ့ရဲ့အဆိုဟာညှင်းပယ်ခံနေရတယ်ဆိုပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကဆိုပါတယ
်အခုချိန်ကြီးကျမရဲ့အဆိုကိုအခုချိန်ကြီးလွှတ်တော်ကနေပြောမပြောခိုင်းတာပေါ့မပြောခိုင်းတာကျမတို့ကိုမပြောခိုင်းတာဆိုတော့လွှတ်တော်ရဲ့မှာကျမရဲ့အဆိုကိုဆိုကိုလွှတ်တော်ရဲ့လွှတ်တော်ရဲ့အကြေညာမှာထည့်မပေးသေးတာပေါ့
လက်ပတော်တောင်ကျင်းဒီစီမံကိန်းကိုမြန်မာအစိုးရနဲ့စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီတို့ကပူးပေါင်းလုပ်တဲ့စီမံကိန်းဖြစ်ပြီးယာနဲ့ချီရှိတဲ့ဒေသခံတွေကတော့စီမံကိန်းဖျက်သိမ်းပေးဖို့အတွက်ကန့်ကွက်မှုတွေကိုလည်းမကြာခဏတောင်းဆိုလို့ရှိပါတယ်ရှင်
။မဲအေးမှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုးလက်ပတော်တောင်စီမံကိန်းထဲမှာလူသေဆုံးမှုအထိဖြစ်ရတဲ့အခြေအနေပေါ်မှာတုံ့ပြန်မှုတွေဘယ်လိုရှိသလဲဆိုတာပြောပြပေးပါမယ်။ကြော့ပြန်အခြေအနေတင်းမာမှုတွေရှိလာနေတဲ့လက်ပတော်တောင်ဒေသမှာလူသေဆုံးမှုတွေအထူးဖြစ်လာရတာကတော့အာဏာပိုင်တွေဘက်ကအားနည်းချက်တွေဖြစ်တယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူမှုအဖွဲ့အစည်းကကိုမင်းကိုနိုင်ကဝေဖန်လိုက်ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့လက်ပတော်တောင်အရေးစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကိုအကောင့်ထဲပေါ်နေတဲ့ကော်မတီအတွင်းရေးမှူးကသူတို့အစီရင်ခံစာအတိုင်းလုပ်နေတဲ့ကြားကဒီလိုမျိုးပြဿနာတွေထပ်ဖြစ်လာရတာလို့လည်းပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ပြောပြပေးပါရှင်
အငင်းပွားစရာတွေရှိနေသေးတဲ့လက်ပတော်ဒေတာမှာလူအသေးပြောက်ရှိလာပြီးတော့ဒေတာခံတွေအပြင်းထန်နေရရခဲ့တာနဲ့ပတ်သက်ပြီးနိုင်ငံရေးတွက်ကြလို့ရသူတချို့ကစကိုင်းတိုင်းဒေတာရေးဆွေးရအဖွဲ့နဲ့လက်နက်ကင်အာဏာပိုင်တွေပေါ်မှာမေးခွန်းထုတ်မှုတွေရှိလာတာပါ88မျိုးဆက်ညီငယ်ရင်းနဲ့ပွင့်လင်းလူမှုအဖွဲ့စည်းရဲ့ခေါင်းဆောင်ကိုမင်းကိုနိုင်ကတော့အခုဖြစ်ခဲ့တဲ့ပြဿနာကိုအစိုးရအနေနဲ့ထိထိရောက်ဖြေရှင်းပေးဖို့နဲ့လူအသေးပြောက်ရှိခဲ့တဲ့ပုံမှာတာဝန်ယူမှုတာဝန်ခံမှုရှိဖို့လိုလာပြီလို့ VOA ကိုအခုလိုပြောပါတယ်
လူရှင်ပြဿနာရှိမယ်ဆိုတာကိုလက်ခံတယ်ဒါပေမဲ့ဗျာအဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာတော့ဒီလောက်အကျံဖက်နီးမျိုးတော့ဗယ်နီးနဲ့မှသဘောမတူဘူးတက်လည်းမခံဘူးဟိုနိုင်ငံတကာကနေပြီးတော့ဟိုတင်တန်းနေပေးထားတယ်ဆိုတာကလူတွေကိုအထိကိအနည်းဆုံးနီးကိုအခြေခံပြီးတော့စဉ်းစားတာကအခုကဘာပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံသားတယောက်ဟိုဆုံးရှုံးရပြီဒီဟာကဒီလောက်အသက်ပေးပြီးတော့မှရင်းရတယ်ဆိုတာဟာဟိုတကယ်တော့ဟိုဖြစ်ပြနေတာအလုံးဟာကိုယ်နိုင်ငံသားချင်းချင်းရှင်းရတာနဲ့မကတော့ဘူးလို့ကျွန်တော်အောင်းနေတယ်အဲ့တော့ဒီအကျိုးစီးပွားတွေကပါလာတာဟုတ်ဗျအဲ့တော့နံပါတ်1ကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးပြောနေတာကအကျန်းဖက်ဖြည့်ရှင်းမှုမျိုးကိုကျွန်တော်တို့သဘောတူမှာမဟုတ်ဘူးဆိုတော့ရှင်းရှင်းလင်းလင်းကျွန်တော်တို့ပြောရနိုင်မယ်
လက်ပတော်တော့တတုတူဖို့ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့တူဖို့ရေးလုပ်ငန်းတွေလုတ်ကင်နေတဲ့မြန်မာဝမ်ပေါင်ကုမ္ပဏီနဲ့နေရာရောဂျေးတွေမယူတဲ့လက်သမားတွေကြားတင်းမာမှုတွေရှိနေခဲ့တာကတော့နှစ်နှစ်ကျော်ခဲ့ပြီဖြစ်ပါတယ်။အငင်းပွားစရာတွေဖြစ်ခဲ့တဲ့ဒီလက်ပတော်တော့အရင်နဲ့ပတ်သက်ပြီးတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့စံတမ်းရေးကော်မရှင်ကအစီရင်ခံစာတရက်ထုတ်ပြီးတော့ဖြည့်ရှင်းဖို့နည်းလမ်းတွေတင်ပြခဲ့ပြီဖြစ်ပေမဲ့ဒေသခံတချို့ကလည်းစက်တိုက်ကန့်ကွက်မှုတွေရှိနေခဲ့တာလည်းဖြစ်ပါတယ်။စံတမ်းရေးကော်မရှင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုအကောင့်တယ်ဖော်တဲ့အကောင့်တယ်ဖော်ရေးကော်မတီမှာလိုအပ်ချက်တွေရှိနေတဲ့အတွက်ဒီလိုပြဿနာတွေထပ်ဖြစ်လာတာလို့မူလစံတမ်းရေးကော်မရှင်မှာကော်မတီဝင်ဖြစ်ပါဝင်ခဲ့သူလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စကိုင်းတိုင်းဒေသကြီးပလဲမြို့နယ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်ကင်ဆန်းလိုင်ကပြောပါတယ
်နောက်တစ်ခုကတော့ဒီဟာရဲ့ဒီကိစ္စတွေဖြစ်နေတဲ့အပေါ်မှာတာဝန်ရှိဆုံးကတော့ဒီကနေ့ကျွန်တော်တို့ဟိုဒေါက်ဆန်းစုကြည်ကိုယ်တိုင်ဟိုတင်ပြထားခဲ့တဲ့ဒီဆောင်ရွက်တဲ့ဆောင်ရွက်ဖို့ရအတွက်အစီရင်ခံစာရဲ့အပေါ်မှာအော်ဆောင်ရွက်ဖို့ရအတော့ပြပေါ်တဲ့ကော်မတီမှာလည်းဒီကိစ္စဟာတာဝန်ရှိနေပါတယ်အဲ့တော့ဒီကနေ့ဖြစ်နေတဲ့ဖြစ်ပျက်ဒီအားလုံးကအစီရင်ခံစာရဲ့အပေါ်မှာအစီရင်ခံစာအတိုင်းမဆောင်ရွက်လို့ဒီပြဿနာတွေဖြစ်နေတာ
လက်ပတော်တောင်စုံစမ်းရေးကော်မရှင်အစီရင်ခံစာအကောင့်တွေကော်မတီကတော့သူတို့အနေနဲ့အစီရင်ခံစာတိုင်းဆောင်ရွက်ခဲ့ပြီးတော့လက်ရှိအချိန်မှာနင့်နာတဲ့ဒေသခံတွေကိုနေရာရောဂျီတွေပေးခဲ့တာဟာဆိုရင်၄ချိန်ရှိခဲ့ပြီလို့အဲ့ဒီကော်မတီရဲ့အတွင်းမှုဦးတင်မြင့်ကပြောပါတယ်
ဒီဟိုနိုင်ငံတော်အနေနဲ့ကျွန်တော်တို့ထုတ်ပြန်ထားပြီးဖြစ်ပါတယ်ဒါလက်ပတော်တောင်ကော်မတီကော်မတီနဲ့လည်းအဲ့ဒီလူလူတွေရှိတဲ့ဒီကြေးဝါတွေပေါ့လေအဲ့ဒီကျွန်တော်တို့ဆင်းပြီးတော့ခုနပြောတဲ့ဒိဋ္ဌိမြာများပေါ်မှာကျွန်တော်တို့ရောကြီးဆိုလဲကူက၄ချိန်တော့ရှိပါကျွန်တော်တို့ပေးနေတာ။နောက်ပြန်လဲကျွန်တော်တို့အဲ့ဒီမှာကော်မတီကမတုံးတဲ့မြေတွေလဲကျွန်တော်ပြန်စားထိုးလဲပေးပါတယ်။နောက်ပြန်အလုတ်ကန်ရရှိအတွက်လဲကျွန်တော်တို့ကအတက်နိုင်ဆုံးလုတ်ကန်ရသို့တော်လဲဒီလိုကန့်ကွက်ဆန္ဒပြမှုရှိတော့ဆရာတို့စဉ်းစားကြည့်ပေါ့အလုတ်ကလုတ်လို့မရဘူးသူတို့အဲ့ဒီစီမံချင်းကိန်းကိုလုတ်မရတော့ရသလောက်ရသားတွေကိုခံပေးတယ်။အဲ့ဒီဒိဋ္ဌိခံရတဲ့လက်သမားများအတွက်ကိုကျွန်တော်တို့ကအလုတ်မခံထားပေးနိုင်တော့မှဒိတ်ဆက်တဲ့မြေဧကလိုက်ကိုကျွန်တော်တို့ကသူတို့အတွက်အဲ့ဒါအလုတ်လောက်ကတက်ကဲ့သို့အဲ့ဒါငွေကြေးတွေကိုလာစဉ်ဟောက်ပန်ကြေးတွေပေါ့လေသူတို့ဒါပေးနေဖို့ကကျွန်တော်စီစဉ်ပြီးဆောင်ပေးနေတယ်ခင်ဗျ
ညမစရာတွေရှိခဲ့တဲ့လက်ဘရောင်းတောင်ဒေသမှာမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့ဝမ်ပေါင်းကုမ္ပဏီတို့ကိုစီမံကိန်းကောင်တယ်မဖော်ဖို့အကြီးအကျယ်ကန့်ကွက်ဆန္ဒပြခဲ့စဉ်တုန်းကရဟန်းတန်ကတော့တချို့နဲ့ပြည်သူတွေကိုမိလောင်စေတဲ့လက်နက်တွေပစ်ပြီးတော့ဖြုတ်ခွင်းတာတွေရှိခဲ့တယ်လို့အခုနောက်ဆုံးအချိန်မှာတော့လက်နက်ကိုင်ရဲတပ်ဖွဲ့ဝင်တွေပစ်ခတ်မှုနဲ့အသက်56နှစ်အရွယ်ဒေသခံဒေါက်ခင်ဝင်းဦးကောင်းကိုတနက်ထိပြီးတော့တည်ဆုံးခဲ့တာလည်းဖြစ်ပါတယ်လူတွေပြောက်ရှိတဲ့အထိဖြစ်လာတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့စကန်နဲ့ဒေသကြီးဆွေးရဖွင့်တဲ့မြန်မာဝမ်ပေါင်းကုမ္ပဏီတို့ကို VOA ကအချင်းချင်းဖုန်းဆက်ခဲ့ပေမဲ့လည်းဖုန်းပြန်လည်းပြန်ဆိုခဲ့တာတော့မရှိခဲ့ပါဘူးခင်ဗျာ
ကိုအောင်ရဲမမောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်လက်ဘရောင်းတောင်ဒေသတွေကဆန္ဒပြမှုတွေနောက်ဆုံးအခြေအနေတွေနားဆင်ရပြီးတဲ့နောက်မှာတော့ရန်ကုန်မှာခွင့်ပြုမိတ်မပေးတဲ့နေရာဆန္ဒပြလို့အမှုဖွင့်ခံထားရတဲ့အခြေအနေဘယ်လိုရှိသလဲဆိုတာတင်ပြပေးချင်ပါတယ်ခွင့်ပြုမိတ်မကြတဲ့နေရာမှာဥဆောင်ပြီးတော့ဆန္ဒထုတ်ဖော်ခဲ့တဲ့အတွက်အမှုဖွင့်ခံထားရတဲ့87မျိုးဆက်ကျောင်းသားဥကူကိုကြီးအပါအဝင်၅ဦးတို့ဟာတရားဥပဒေအရာရင်ဆိုင်သွားမှာဖြစ်ပြီးတော့ဆောက်လုပ်ရေးလုပ်ငန်းတွေမရက်မချင်းဆန္ဒထုတ်ဖော်သွားမှာဖြစ်တယ်လို့ဥဆောင်ဆန္ဒပြသူတွေကပြောဆိုလိုက်ပါတယ်ခွင့်ပြုမိတ်ပေးထားတဲ့နေရာမှာမဟုတ်တဲ့အတွက်ဆန္ဒထုတ်ဖော်တဲ့အတွက်အရေးယူရတာဖြစ်တယ်လို့လည်းတာဝန်ရှိရဲအရာရှိကတုံ့ပြန်ပါတယ်အသေးစိတ်ကိုတော့ VOA သတင်းတောင်မတ်တိန်ကီလင်းကတင်ပြပေးထားပါတယ်ရှင်
တောင်ကလာကိုရက်ကွက်အားကစားကွင်းထဲမှာအထက်မြင့်ကွန်တို့ဆောက်လုပ်နေတာကိုကန့်ကွက်တဲ့ဆန္ဒထုတ်ပေါ်ပွဲကိုခွင့်ပြုမိတ်မရတဲ့နေရာမှာစုဝေးခဲ့ကြလို့ဦးဆောင်သူတွေကိုတောင်ကလာရဲတပ်ဖွဲ့ကပုံမှန်19နဲ့အမှုဖွင့်ထားပါဗျ။ဆန္ဒထုတ်ပေါ်ခွင့်မပြုတဲ့နေရာမှာထုတ်ပေါ်ခဲ့ကြတာကြောင့်အမှုဖွင့်ခံရတဲ့88မျိုးဆက်ငိမ့်ငယ်ရင်းနဲ့ပွင်လင်းလူအဖွဲ့စည်းကဦးကိုကိုကြီးကဘာကြောင့်ခွင့်ပြုချက်မရတဲ့နေရာမှာဆန္ဒထုတ်ပေါ်ရတယ်လဲဆိုတာကိုအခုလို့ရှင်းပြပါဗျ။
အခုခွင့်ပြုမိတ်ပေးတယ်ဆိုတဲ့ဟစ်တိုင်နေရာဟာခမောက်လည်းသွားကြည့်လို့ရတယ်။အော်ဒါတိုင်းခတ်ထားပြီးတော့စက္ကစံကွင်းထဲမှာကျွန်တော်တို့ဒီမှာဖြစ်တဲ့အဖြစ်ပြက်ကအခင်းဖြစ်တဲ့နေရာကဒီနေရာ။ဆိုတော့ဒီနေရာမှာဖြစ်နေတဲ့အဖြစ်ပြက်ကိုဟလာအများပြည်သူသိအောင်ကျွန်တော်တို့ကမဖော်ထုတ်နိုင်ပဲနဲ့အော်ဒါတိုင်းခတ်ထားတဲ့စက္ကစံကွင်းထဲမှာကျွန်တော်တို့ကဆန္ဒဖော်ထုတ်ရမယ်ဆိုရင်မထီရောက်ဘူးလို့ကျွန်တော်တို့မြင်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီမှာအမှန်တကယ်ကျူးလွန်ထားတဲ့အခင်းဖြစ်တဲ့နေရာမှာဆန္ဒဖော်ထုတ်တာဟာထိရောက်တယ်လို့ယူဆတဲ့အတွက်ကြောင့်ကျွန်တော်ဒီမှာလာလို့တာပါ
အခုအမှုဖွင့်ခံရတဲ့နေရာမှာဥကကိုကြီးအပါဝင်ဒေါက်တာစောနိုင်ဦးမုံခက်ဦးနိုင်ကိုလင်းနဲ့ဦးစစ်မောင်တို့ကိုပုံမှန်19နဲ့အမှုဖွင့်နာတာပါအမှုဖွင့်အရေးယူခံရသူတွေကတဦးဖြစ်တဲ့ဦးမုံခက်ကတော့သူတို့ကိုအရေးယူထားတဲ့အပေါ်တရားရင်ဆိုင်သွားမှာဖြစ်ပြီးတိစောက်နေတဲ့ဆောက်လုပ်ရေးလုပ်ငန်းမရမချင်းဆန္ဒထုတ်ဖော်သွားမယ်အကြောင်းကိုအခုလိုပြောပြပါတယ်
ကျွန်တော်လည်းလက်ခံပါတယ်ဟုတ်ပြီကျွန်တော်လည်းတရားဥပဒေရရှင်းဆက်ဖြေရှင်းမယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဆန္ဒပြမှုကတော့ဒီဆုံးလုံးလုံငန်းမရမချင်းဆက်လက်ပြီးတော့ကျွန်တော်ဆန္ဒပြတော့ကိုပြောပြီးတော့အကိုတို့ကိုတနအိကျော်ကျော်ဝတ်တင်စကားနဲ့ပါလေမိမိတို့ကပြန်လှည့်လိုက်တယ
်ဥက္ကကိုကြီးအပါဝင်ဆန္ဒထုတ်ဖော်ပွဲမှာဦးဆောင်ဟောပြောခဲ့သူတွေကိုအမှုဖွင့်ရေးယူတဲ့အကြောင်းကိုတော့တောင်းကလာပါမျိုးနဲ့ရဲတပ်ဖွဲ့ကရဲမှုမျိုးအောင်က VOA ကိုပြောပြပါတယ
်သူဝေးခွင့်စီတန်းလဲလဲခွင့်ကိုရှောက်တာပေါ့နော်ရှောက်တဲ့အခါကျတော့တို့ကတော့ဒီကိုကြည့်တဲ့နေရာကတော့တက္ကသိုလ်အားသာကိုနောက်ဖက်ချမ်းပေါ်ဝါကွက်လက်မှာပေါ့နော်ဖြစ်တိုင်းမှာပဲလောက်ခိုင်းတာတို့တော့လေအဲ့ဒီနေရာမှာသူကမလုပ်လို့အတွက်ကြောင့်သတ်မှတ်ထားတဲ့နေရာမှာမလုပ်တဲ့အတွက်ကြောင့်တို့ဒါရေးယူတာပဲဖြစ်တယ်
ဖာစာပါလာခေတုံးကအားကစားကွင်းအဖြစ်ဖွင့်လှစ်ထားတဲ့ဒီမြေနေရာကို2013ခုနှစ်မှာပြည်ခိုင်မျိုးပါတီကနာမည်ပေါက်ဂရန်ရပြီးရှစ်ထက်မြင့်တဲ့ကွန်ဒိုတည်ဆောက်နေကြတာပါဒီအားကစားကွင်းနေရာမှာကွန်ဒိုစောက်နေတာနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြအောင်ကလည်းဆန္ဒပြခဲ့ပါသေးတယ်ဒါပေမဲ့အရင်မျိုးတော်ဝန်ဟောင်းဖြစ်တဲ့ဦးအောင်သိန်းလင်းကဒီနှစ်စွန်လထဲမှာပြည်ခိုင်မျိုးပါတီအပိုင်မြေနေရာဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲတည်းရဲ့ကျင်းပပြီးပြောခဲ့ပါတယ်ရန်ကုန်မြို့တော်စီပင်သားရဲကော်မတီပန်းဦးရင်နဲ့အားကစားကွင်းများဌာနရဲ့ဌာနမှူးဦးကုတ်ကိုလင်းကတော့ဒီမြေနေရာဟာအားကစားကွင်းအဖြစ်တရားဝင်သတ်မှတ်ထားခြင်းမရှိတဲ့အကြောင်းကိုရှင်းပြပါရစေ
။ဦးစလွယ်ရဲအိုက်ကောင်ကအားကစားကွင်းလည်းမဟုတ်ဘူး။အားကစားကွင်းမြေလို့သတ်မှတ်ထားတာမရှိဘူး။ဦးတို့ကြီးကြပ်ထားတဲ့ဦးတို့ကြီးကြပ်ပြီးလုပ်တဲ့လုပ်ငန်းလည်းမဟုတ်ဘူး။ကျောင်းမှာဦးနဲ့မပတ်သက်ဘူးတမီးရဲ့သူကသူအားကစားကွင်းဆိုဘောလုံးကလည်းအားကစားကွင်းဆိုရှောက်အော်နေကြတာ။တို့စီမှာစင်စရာဒေတာအကုန်ရှိတာ哦။
ဒီတောင်းကလာကိုရက်ကွက်အားကစားကွင်းမှာကွန်ဒိုစောက်နေတာနဲ့ပတ်သက်ပြီးလူငယ်တွေတစ်နှစ်ကျော်ကပထမအကြိမ်ကန့်ကွက်ဆန္ဒပြခဲ့လို့စောက်လုပ်ရေးခဏရပ်တန့်သွားခဲ့ပါသေးတယ်။ကျမတန်ဆွဲတဲ့လူငယ်တွေဖြစ်လာဖို့အားကစားကွင်းတွေလိုအပ်တာမို့ဒီလိုအသိန်းခံရတဲ့ကစားကွင်းတွေပြန်ရတဲ့အထိတိုက်ပွဲဝင်သွားမယ်လို့လည်းဦးကိုကိုကြီးကပြောသွားပါတယ်ရှင်။
မတ်တိန်ကီလင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အသံရဲ့တနင်္လာနေ့ညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင် VOA ရဲ့သောတာရှင်နေနားဆင်မှုခရစ်စမတ်သချင်းလေးတပုတ်တေးလက်ဆောင်ပါခြင်းပါတယ် Susan Boyce နဲ့ Elvis Presley တို့တီးဆိုထားကြတဲ့ Oaken All Ye's Faithful ဆိုတဲ့သချင်းလေးနားဆင်ကြရအောင်ပါရှင
် All come all ye
ောဒရှင်တွေအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ10 kHz 1068.3 လိုင်းဒိုမီတာ19 kHz 155.65နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့မြန်မာပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်း VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကို Asia Sub 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လှည့်ကြေညာပေးပါမယ်ရှင
်။အော်စတြေးလျနိုင်ငံဆစ်နီမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲတရားခဏကိုဖမ်းဆီးတိုက်ခတ်ခဲ့တဲ့အီရန်နိုင်ငံဘွာအော်စတြေးလျနိုင်ငံသားနဲ့အတူနေထိုင်သူအမျိုးသမီးတွေအာမခံပေးထားတာကိုတရားရုံးကပြန်လည်ရုပ်သိမ်းလိုက်ပါတယ်။တရားခဏ18ယောက်ကို16နာရီရွေးချယ်ဖမ်းဆီးထားခဲ့တဲ့တနတ်သမားမန်ဟာရွန်မိုနစ်နဲ့အတူနေထိုင်သူအမျိုးသမီးအမီယာဒိုဒစ်ကိုတော့မိုနစ်ရဲ့ဇနီးဟောင်းဖြစ်သူကိုတပ်ဖြတ်မှုနဲ့တရားစွဲဆိုထားတာဖြစ်ပေမဲ့အာမခံနဲ့ပြန်လွှတ်ပေးထားတာပါ။ AP သတင်းတပုတ်မှာတော့မိုနစ်ရဲ့ဇနီးဟောင်းဟာဓာတ်နဲ့ထိုးမိရှုတပ်ဖြတ်တာခံခဲ့ရတယ်ဆိုပြီးဖော်ပြထားပါတယ်။ပြည်ရဲစင်းနေရင်းကြောင်တော်အချိန်မှာကားထဲမှာထိုင်နေတဲ့နယူးယောက်ရဲရာရှိနှစ်ယောက်ကိုလက်တကမ်းကွာကနေတနက်နေ့ပြစ်ခတ်ခဲ့မှုအပေါ်အမေရိကန်သမ္မတဘရက်အိုဘားမားကရှုတ်ချလိုက်ပါတယ်။ရဲရင်သူလူနှစ်ယောက်ကသူတို့ကိုချစ်ခင်သူတွေရှိရာအိမ်ကိုပြန်လည်တော့မှမဟုတ်ဘူးဆိုပြီးသမ္မတဘရက်အိုဘားမားကဟာဝိုင်အပန်းဖြေခီးစဉ်အတွင်းပြောဆိုသွားခဲ့တာပါ။အကြောင်းမှန်တဲ့ပြစ်ခတ်တပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့လည်းသမ္မတကပြောဆိုခဲ့ပါတယ်။Sony Pictures ရုပ်ရှင်လုပ်ငန်းပေါ်အင်တာနက်ဖောက်ထွင်းသူတွေဝင်ရောက်တိုက်ခတ်ဖို့တရုတ်နိုင်ငံကနေရာတချို့ကိုမြောက်ကိုရီးယားကအသုံးချခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့မှန်မသိကြဘူးလို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ Cyber တိုက်ခတ်မှုတွေကိုဘယ်လိုပုံစံမျိုးနဲ့ပဲဖြစ်ဖြစ်တရုတ်နိုင်ငံကလက်မခံဆန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခဲ့သူဟွာချွန်ယင်းကဒီကနေ့ပြောဆိုလိုက်တာဖြစ်ပေမဲ့လုံလောက်တဲ့သတင်းချက်လက်တွေကိုမရနိုင်သေးပဲနဲ့လည်းကောက်ချက်မချနိုင်သေးဘူးဆိုပြီးသူကပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Zinat Abdurrahman ဖြစ်ပါတယ်ရှင်။အစီအစဉ်မှုအဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ရဲ့သောတာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.